မြန်မာအင်ဒီဂျင်နိုင်ငံကြီးနှစ်နိုင်ငံတို့ဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယတို့ကိုခီးထွက်နေတဲ့ပြည်တင်ဝန်ကြီးချုပ်ဂေါ်ဒွန်ဘရောင်းဟာတရုတ်နိုင်ငံခီးစဉ်အပြင်အိန္ဒိယနိုင်ငံကိုတင်းငွေနေနေကရောက်ရှိခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်နှစ်နိုင်ငံကိစ္စရပ်တွေအပြင်မြန်မာအရေးလဲဆွေးနွေးဖို့ရှိတယ်လို့သတင်းရက်ွက်တွေကကိုကဖော်ပြကြပါတယ်။မြန်မာနိုင်ငံမှာအပြောင်းလဲဖော်ဆောင်ဖို့အိန္ဒိယတရုတ်အပါအဝင်ဒေသရင်းနိုင်ငံတွေနဲ့အနောက်စုအကြားအမြင်ချင်းမတူကြပေမဲ့ဥတီချက်ကတော့တူညီတာတွေတွေ့ရပါတယ်ဘလို့တူညီကြပါသလဲဒါအပြင်လက်ရှိမစ္စတာဘရောင်းရဲ့ခီးစဉ်အပေါ်လဲမြမအရေးသုံးသပ်သူတွေကဘလို့ရှုမြင်ကြပါသလဲအကြောင်းစုံကိုဒေါ်လာလာတန်းကတင်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ရှင်အိန္ဒိယနိုင်ငံကိုနှစ်ကြာရောက်ရှိနေတဲ့ဗြိတိန်ဝန်ကြီးချုပ်ဂေါ်ဒွန်ဘရောင်းဟာမြမနိုင်ငံမှာဒီမိုကရေစီဖော်ဆောင်တဲ့ခြေလှမ်းတွေတည်တာစွာတိုးတက်မှုမရရှိတဲ့အတွက်မြမအိန္ဒိယချင်းဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယအနေနဲ့လက်ရှိတဲ့ပိုလှုပ်ဆောင်ပေးဖို့ဖိအားပေးတောင်းဆိုမယ်လို့သိရပါတယ်ဗြိတိန်နေနဲ့မြန်မာနိုင်ငံပေါ်ဒဏ်ခပိတ်ဆို့မှုတွေချမှတ်ထားသလိုတစ်ဖက်မှာလည်းလူသားချင်းစာနာမှုအထောက်အကူတွေတိုးပေးနေတဲ့အတွက် carrot and stick နီလန်ဆိုတဲ့ဆူပေးတံပေးစနစ်ကိုကျင့်သုံးနေတာတွေ့ရပါတယ်။အိန္ဒိယအစိုးရကတော့ကိုယ်နိုင်ငံအကျိုးစီးပွားကိုရှေ့ရှုပြီးမြန်မာနိုင်ငံနဲ့တန်တမာရေးနီလန်ရဒီမိုကရေစီဖော်ဆောင်ဖို့နဲ့အမျိုးသားပြန်လည်ရင်ကြားစီဖော်ဆောင်ဖို့တိုက်တွန်းပြောဆိုနေတာတွေရှိပါတယ်။ခုလိုဗြိတိန်နဲ့အိန္ဒိယကြားမြန်မာရေးပြဿနာဖြေရှင်းရမှာကျင့်သုံးနေတဲ့နီလန်ကမတူကြပေမဲ့တနိုင်ငံထားရှိတဲ့ဥတီချက်ဖြစ်တဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးကတော့အတူတူဖြစ်တယ်လို့ဗြိတိရှ်မဟာမင်းကြီးဆာရစ်ချတ်စတက်ကပြောကြောင်းအိန္ဒိယသတင်းရက်ွက်တွေကကိုကဖော်ပြကြတာတွေ့ရပါတယ်။နေအင်ကျေကျုပ်ချခံနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အကြောင်းတက္ကနီ2009ခုကတတိဆိုတဲ့စာအုပ်ကိုရေးသားခဲ့သူဗြိတိန်ဝန်ကြီးချုပ်ဂေါ်ဒွန်ဘရောင်းနေနဲ့မြန်မာဒီမိုကရေစီရဲ့ဖော်ဆောင်မှုအိန္ဒိယအစိုးရကိုမလွဲမသွေတိုက်တွန်းမှာဖြစ်တယ်လို့လည်းအကြက်ခတ်တွေကပြောကြပါတယ်။ဒါအပြင်မြန်မာစစ်ဆေးရအနေနဲ့ကိုယ်နိုင်ငံတွင်းမှာပြဿနာရှိနေတယ်ဆိုတာကိုအလေးနဲ့သဘောပေါက်ဖို့နဲ့ကုလသမဂ္ဂအထူးကြံပေးပုဂ္ဂိုလ်မစ္စတာအိဗရာဟင်ဂမ်ဘာရီလည်းအပီလာထဲစောပြီးမြန်မာနိုင်ငံကိုတွားရောက်နိုင်ဖို့နဲ့မြန်မာနိုင်ငံမှာအချမ်းဖဲ့နှိပ်ကွပ်မှုတွေအဆုံးသတ်ပြီးနိုင်ငံရေးအကျဉ်းသားအားလုံးပြန်လှုပ်ပေးဖို့သူ့အနေနဲ့မြင်လို့တယ်လို့လည်းမစ္စတာဘရောင်းကသတင်းတောက်တွေကိုအိန္ဒိယကိုဆက်ရောက်ပြီးမကြာမီပြောကြားခဲ့တာတွေရှိပါတယ်။ပြည်သူဆိုရနေနဲ့လည်းမြန်မာစစ်ဆိုရကိုမြို့သားပြန်လည်ရင်ကြားစီရင်နားချပြောဆိုနိုင်ဖို့စ조사နေတာတွေ့ရတယ်လို့လည်းမစ္စတာဘရောင်းကသူ့ရဲ့ဘီဂျင်းခီးစဉ်ပြီးမှသတင်းတောက်တွေကိုပြောကြားခဲ့တာရှိပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံမှာမြို့သားပြန်လည်ရင်ကြားစီရင်နဲ့ဒီမိုကရေစီဖော်ဆောင်ရေးအတွက်အိန္ဒိယတရုတ်အာဆီယံပါဝင်ဒေသတွင်းနိုင်ငံတွေနဲ့နောက်အုပ်စုကြားထားရှိတဲ့အမြင်ကမတူကြပေမဲ့ဥတီချက်ကတော့ဒသဘောတည်းဖြစ်တယ်လို့လက်ရှိအရှေ့အာရှကိုခီးထွင်နေတဲ့အရှေ့အာရှကြီးဟာအမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးစကော့မာရှယ်ကတိုကျိုသတင်းစာရှင်းလင်းပွဲမှာမကြာသေးမီကပြောကြားသွားခဲ့တာရှိပါတယ
် What's really key is for the entire international community China but also the ASEAN
ဒီကြီးတဲ့ချက်ကနိုင်ငံတကာလူ့ဖွဲ့စည်းပြည်လုံးဖြစ်တဲ့ရုပ်ပြင်အာဆီယံဂျပန်အမေရိကန် EU အိန္ဒိယအားလုံးတို့ကမြန်မာစစ်ဆေးရကိုတန်းနဲ့ထွက်ပြီးဖြစ်စေချင်တာကိုအတိပေးဖို့ပါပဲအားလုံးကမြန်မာနိုင်ငံကိုဆန့်ကျင်နေကြတာမဟုတ်ပါဘူးဘောပေါက်စီလူရာကမြန်မာစစ်ဆေးရသွားနေတဲ့လမ်းကြောင်းကမှားနေတယ်အဲ့ဒီဆိုးကျိုးတွေကြောင့်မြန်မာနိုင်ငံသားတွေအတွက်ဒါမှမဟုတ်ဒေသန္တရကူပါထိခိုက်စေတယ်အားလုံးဟာမြန်မာစစ်ဆေးရကိုပြူသွောဆောင်တဲ့လမ်းကြောင်းကိုလှမ်းစီကျင်ရတာဖြစ်ပါတယ်လက်မှန်ကတော့မြို့သားပြန်လည်ရင်ကြားစီစတင်ဖော်ဆောင်ဖို့ပါပဲလို့မစ္စတာမာစတာကသတင်းတောက်တွေကိုပြောသွားတာဖြစ်ပါတယ်ဗြိတိန်ဝန်ကြီးချုပ်ဂေါ်ဒွန်ဘရောင်းရဲ့လက်ရှိအာရှနိုင်ငံခီးစဉ်အတွင်းမြမရေးချိုးပါမှုနဲ့ပတ်သက်လို့ဝေးရောက် NCGUB ညွန်ပေါင်းအစိုးရအဖွဲ့ဝင်ကြီးဒေါက်တာဆန်းအောင်ကတော့အခုလိုသုံးသပ်ပါတယ
်ကျွန်တော်တို့မြင်တာကတော့အခုပေါ့နော်ဒီအဲ့နောက်ပါနေနေအားအဲ့ဒီကျဆုံးလေးရအခုအပြောင်းလဲလုပ်ဖို့ကအမတန်နှောင့်နေနေတယ်။နောက်ပြည့်ကြည့်မယ်ဆိုရင်ဒီရင်ချင်းကြီးကြည့်မယ်ဆိုရင်ဒေါ်သောင်းစုကြီးနဲ့တွေ့ဆုံဆွေးနွေးရလဲပဲအခုတည်းကရှေ့မတိုးဘူး။နောက်ပြီးအဖမ်းစည်းတွေအနှိမ့်ဆက်တွေလားဒီခုံကြီးတွေကိုအခုကျွန်တော်တို့ဒီတရားခုံရုံးတင်တာတွေအကုန်လုံးကဖြစ်နေရတယ်။ဆိုတော့ပြောမယ်ဆိုရင်အချင်းတွေကပို့ပြီးတော့ဆွေးရုံလာတဲ့အနေအထားမျိုးရှိတယ်။ဆိုတော့အဲ့ဒီအချိန်တွေမှာတော့နိုင်ငံတကာကနေပြီးတော့အခုပြောနေကြတာအရင်တော့နဲ့ဂေါ်ဒွန်ဘရောင်းနဲ့เนาะကျွန်တော်တို့ဒီပြင်သစ်တမရဆကောစီလို့ပေါင်းပြီးတော့ကျွန်တော်တို့ချောင်းပါးတွေရေးခဲ့ကြတာရှိတယ်။ဆိုတော့ခြုံပြောမယ်ဆိုရှင်တော့နိုင်ငံတကာပြည်နောက်နိုင်ငံတွေကအထူးသဖြင့်ဆိုလို့ရှိရင်အမကိစ္စမှာเนาะဒီနာဖာပေါ်မှာပို့ပြီးတော့ပြင်းပြင်းထန်ထန်ပြားပေးရတယ်။ဒါပေမဲ့တပိုင်းကနေပြီးတော့ခံနေတာကကျွန်တော်အင်္ဂလားချင်းနိုင်ငံတွေเนาะတရုတ်เนาะကျွန်တော်တို့အိန္ဒိယအစတဲ့နိုင်ငံတွေကဒါပြားပေးတော့သူ လက်ခံရင်တို့တွေနဲ့တော့ဆက်ပြီးတော့ကျွန်တော်တို့ဒီစီယုံသွေးဆောင်တာကျွန်တော်လုပ်ချင်ရတယ်ဒါကြောင့်မို့လို့လည်းအခုဆိုလို့ရှိရင်အရင်တစ်ခေါက်ကဆိုရင် EU special environment ပေါ့နော်အတူကိုယ်လည်းကျွန်တော်တို့ဒီတရုတ်ပြည်သွားတယ်နောက်ထပ်လည်းပဲကျွန်တော်တို့သွားဖို့ရှိတယ်ကျွန်တော်တို့ဒီအိန္ဒိယနဲ့အိန္ဒိယကိုကျွန်တော်တို့ဒီပတ်ထဲမှာသွားမယ်လို့ပြောတယ်နောက်တစ်ခုကလည်းပဲမစ္စတာဂမ်ဘာကြီးလည်းပဲဒီပတ်ထဲမှာကျွန်တော်တို့တရုတ်နဲ့အိန္ဒိယကိုသွားမယ်လို့ကျွန်တော်ကြားပါတယ်ဆိုတော့အဲ့လိုပဲအခုဟာမှာနောက်ကျင်မစ္စတာဂိုရန်ဘောင်းနေလည်းကျွန်တော်တရုတ်ပြည်ကိုသွားတယ်အိန္ဒိယကိုသွားတယ်နောက်တရုတ်ပြည်ကပတ်ထဲမှာလည်းပဲတွေ့တဲ့အခါမှာကျွန်တော်တို့ဒီရုပ်ဝင်ကြီးရုံးနေတယ်ဗမာပြည်ကိုဆွေးနွေးတယ်ဆွေးနွေးတဲ့အခါမှာကျွန်တော်တို့သိရသလောက်တော့နောက်အားလုံးသဘောတူတာလို့မစ္စတာဂမ်ဘာဒီလိုနားဖအနေနဲ့အများဆုံးလက်ခံနေတဲ့ပြည့်ရခါမှာကျွန်တော်တို့ဒီမြစ်စာကံပါရီရနေတဲ့ဆင်ကျွန်တော်တို့ကုလသမဂ္ဂနဲ့နိုင်ငံတကာကနေပြီးတော့ပြောတာဆိုတာတွေကိုကျွန်တော်နားထောင်နေတယ်။နောက်ပြီးတော့ကျတော့ဒီတွေ့ဆုံဆွေးနွေးပဲအများဖြစ်ဖို့လုပ်တင်နေဆိုပြီးပြောကြတယ်။အဲ့တော့ကျွန်တော်မြင်တာကတော့ခြုံပြောမယ်ဆိုလို့ရှိရင်မြစ်တာနီကိုရန်ဘောင်းရဲ့ကျွန်တော်တို့အခုခီးစဉ်ရစီးဝါရေးကျွန်တော်တို့တပိုင်းပါတယ်လို့တပိုင်းရလည်းပဲကျွန်တော်တို့ဒီဗမာနိုင်ငံရေးအတွက်ကိုသူတို့ပြင်အိန္ဒိယနဲ့တရုတ်ကိုပေါ့နော်ကျွန်တော်တို့ဒီဗမာပြည်မှာတော့ပို့ပြီးတော့ကျွန်တော်ထဲထဲဝင်ကျွန်တော်တို့လုပ်ဖို့နောက်နောက်နိုင်ငံတကာအထူးသဖြင့်ဆိုလို့ရှိရင်ဟိုဒီနားဖောက်ပေါ်မှာ PR ပေးဖို့လို့ဆိုတော့တော့ပြီးတော့ပြောတယ်အဲ့အတွက်လည်းကျွန်တော်စီယုံတယ်လို့ကျွန်တော်ပြောပါတယ်
NGUB အဝေးရောက်ညွန်ပေါင်းအစုရအဖွဲ့ဝင်ကြီးဒေါက်တာ